ူမှုကွန်ရက်ပေါ်လာတာ15နှစ်တောင်ရှိသွားပြီကိုသားညုံဦးရေ Harvard တက္ကသိုလ်ကျောင်းသား Mark Zuckerberg ကတက္ကသိုလ်ကျောင်းသူကျောင်းသားတွေအချင်းချင်း online ပေါ်မှာချိတ်ဆက်လို့ရအောင်ဆိုပြီးတော့မှ thefacebook.com ဆိုတဲ့လူမှုကွန်ရက်ကို2004 February 4ရက်နေ့မှာစပြီးတော့မိတ်ဆက်ခဲ့တာအခုတော့တကဘာလုံးမှာသုံးဆွဲသူတန်း 2000 ကျော်အောင်ရှိနေပြီ
ကဘာကြီးမှာတယောက်နဲ့တယောက်ဆက်သွယ်ကြတဲ့ပုံစံကိုပြောင်းသွားအောင်လုပ်နိုင်ခဲ့တဲ့လူမှုကွန်ရက်လို့ပြောရင်မမှားဘူးမဆိုပြမလားဒါပေမဲ့ Facebook ပေါ်လာတဲ့စကားနဲ့တွင်သူကြောင့်လူလောကကြီးကိုဘယ်လောက်ကျိုးပြုတ်တယ်လဲဘယ်လောက်ထိခိုက်စီလဲဆိုတာကို15နှစ်နှစ်ပတ်လည်မှာပြောနေကြဆွေးနွေးနေကြတယ်ဗ
ျအကောင့်တွေဖြစ်စေခဲ့တာကိုပြောမယ်ဆိုရင်တော့ဒီချစ်ခင်သူတွေမိတ်ဆွေတွေဆွေမျိုးတွေနဲ့ဘယ်လောက်ပဲအဝေးမှာရောက်နေနေနီးနီးလေးမှာရှိနေတယ်လို့မျိုးချိတ်ဆက်ဆက်သွယ်ပေးတယ်အားနည်းသူတွေရဲ့အတန်တွေကိုကြဲကြဲလောင်လောင်ကြားအောင်လို့ဆင်တင်ပေးနိုင်တယ်သတင်းတွေဖျော်ဖြေရေးတွေကိုသိနိုင်ရယူနိုင်တဲ့အရင်းမြစ်တစ်ခုအနေနဲ့သုံးနိုင်တယ်တခါဒီဒပိုင်းတနိုင်စီးပွားရေးကနေပြီးတော့နိုင်ငံဆောင်လုပ်ငန်းကြီးတည်ထောင်ဖို့အတွက်ကိုအများကြီးထောက်ကူပေးတယ်တဘာဝဘေးကျုံလာပြီအန်ဒီယဘေးကျုံလာပြီဆိုရင်လေကိုဘေးလွတ်မလွတ်ဆိုတာကိုကွန်ရက်ထဲမှာရှိနေတဲ့သူမှန်သမျှကိုထိထိရောက်ရောက်အသိပေးနိုင်တယ်အဲ့လိုကောင်းတဲ့ဘက်ကအကျိုးရှိအောင်အသုံးဝင်အောင်လုပ်ပေးနိုင်တာတွေကတော့ Facebook ရဲ့ကောင်းတဲ့အချက်တွေလို့ပြောရမှာပဲ
သူကြောင့်ဖြစ်တဲ့ပြဿနာတွေကလည်းမသေးလောက်ဘူးဗျကိုကြီးအချက်လက်လုံညွှန်းရေးပိုင်းလိုမျိုးအလေးနဲ့ထားရမယ့်ပြဿနာတွေကလည်းအများကြီးနောက် online ပေါ်ကနေပြီးတော့ရန်ဖြစ်အောင်လို့စွာပေးခြင်းသူတွေ night test စီးနေလှုပ်ခြင်းသူတွေခွဲခြားနှိမ်ချနေတဲ့သူတွေပြဿနာမဖြစ်ဖြစ်အောင်လို့တမင်လုပ်နေတဲ့သူတွေအတွက် online ပေါ်မှာနေရာပေးတဲ့ platform တစ်ခုလို့လည်းပြောနိုင်တယ်ဗ
ျ15နှစ်အတွင်းမှာဒီ Facebook ရဲ့ကောင်းကျိုးဆိုးကျိုးတွေကိုကျွမ်းကျင်သူတွေသုံးသပ်နေကြတာကစိတ်ဝင်စားစရာတကယ်ကောင်းပါတယ်အခုနောက်ပိုင်းနှစ်တွေမှာဒီ Facebook နဲ့ပတ်သက်လို့မကောင်းတဲ့သတင်းတွေတော်တော်လေးများနေတာကိုလည်းသတိထားမိတယ် Mark Zuckerberg ကလူမှုကွန်ရက်ဆိုပြီးတော့စလုပ်ခဲ့တဲ့အချိန်တုန်းကတော့နောက်15နှစ်ကြာလို့ရှင်သုံးတဲ့သူတန်း 2000 ကျော်ရှိနေမယ်လို့ကြိုတွက်ထားပုံမရဘူး Facebook ပင်မကုမ္ပဏီကြီးပိုင်တဲ့ဒီ WhatsApp Instagram နဲ့ Messenger app တွေဆိုရင်လည်းသုံးဆွဲတဲ့သူတစ်ခုစီမှာတန်း 1000 ကျော်အထိရှိနေလိမ့်မယ်လို့ထင်ထားမှာမဟုတ်ဘူ
းသုံးတဲ့သူများသလိုသုံးဆွဲသူတွေရဲ့ကိုယ်ရဲ့အချက်လက်တွေဘလောက်လုံခြုံအောင်အကာအကွယ်ပေးသလဲမသုံးရမနေနိုင်အောင်ဆွဲနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာကတော့ဆိုးကျိုးတွေဖြစ်တဲ့ဆိုတော့ကျွမ်းကျင်သူတွေကထောက်ပြကြတယ်တဲ့မှားတွေတရင်အတူရောင်တွေအမုန်းစကားတွေအစွန်းရောက်အမြင်တွေဖြန့်ပြူတဲ့စီးမြင့်တစ်ခုဖြစ်လာတာကတော့ Facebook ကိုထိခိုက်စေတဲ့ပြဿနာကြီးတစ်ခုပဲမဆီမမော
Facebook ရဲ့နာမည်ကိုထိခိုက်စေခဲ့တယ်လို့ဆိုပေမဲ့ကြော်ညာဝင်ငွေကိုအဓိကထားတဲ့သူ့ရဲ့စီးပွားရေးကိုတော့ထိခိုက်လာတာမဟုတ်ပါဘူးဒါပေမဲ့စောစောပြောတဲ့ပြဿနာတွေကြောင့်လူမှုအတိုင်းအဝိုင်းတွေထိခိုက်စရာဖြစ်ခဲ့တဲ့အထက်မှမြန်မာနိုင်ငံလည်းပါပါတယ်ရခိုင်ပြည်နယ်ကဒီရိုဟင်ဂျာမွတ်စလင်ပြည်ထနာမှာ Facebook ပေါ်ကနေပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်မှားအောင်အခြေအနေပိုဆိုးအောင်တမင်ရေးသားဖော်ပြခဲ့လို့ပြည်ထနာကြီးခဲ့ရတယ်ဆိုတဲ့ကိစ္စက Facebook အကြောင်းပြောရင်မပါမဖြစ်တဲ့အကြောင်းအရာတစ်ခုလို့ကိုဖြစ်နေတယ
်ဖေဖော်ဝါရီလ၄ရက်နေ့ထုတ် Britain က Guardian သတင်းစာကြီးက Dear Mr. Zuckerberg Internet ကပြည်ထနာမဟုတ်ဘူး Facebook ကလာပြည်ထနာဆိုပြီးတော့ဖော်ပြတဲ့ဆောင်းပါးလေးပါဆိုလို့ရှင်ဆောင်းပါးရှင်ကဒီမကောင်းတဲ့ရွယ်ချက်ရှိသူတွေ Facebook ကိုအသုံးချတဲ့အကြောင်းကိုရေးထားပါတယ်အဲ့ဒီမှာဒီမြန်မာနိုင်ငံနောက်ဖက်ကနေပြီးတော့ Bangladesh နိုင်ငံကိုလူတွေထွက်ပြေးရတဲ့အထိ Facebook အသုံးချခံရတယ်ဆိုပြီးတော့ထောက်ပြထားတာပါတယ်လေ
American သမ္မတရွေးကောက်ပွဲအပအဝင်ရွေးကောက်ပွဲတွေမှာဒီမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်တွေပြောင်းသွားအောင် Facebook အသုံးချခံရတဲ့ကိစ္စကလည်းလွှတ်တော်တွေမှာဆွေးနွေးမေးခွန်းထုတ်တဲ့အထိကိုဖြစ်ခဲ့တာကလည်း Facebook ရဲ့15နှစ်သမိုင်းမှာဒီအမဲဆက်တစ်ခုအနေနဲ့ပါနေတယ်လို့ဆောင်းပါးတိုင်းမှာဖတ်ရပါတယ်
ပြီးခဲ့တဲ့2018တည်းမှာတော့ဆိုရင် Facebook နဲ့ပတ်သက်လို့သုံးဆွဲသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ဆိုတဲ့သတင်းတွေတစ်ခုပြီးတစ်ခုဇက်တိုက်ပဲ။နောက်ဒီနေ့အထိလဲကိုရီးလုံညုံကြီးအတွက် Facebook အနေနဲ့သုံးဆွဲသူတွေကိုပုံမှန်လင်းလင်းအသိပေးတဲ့သုံးဆွဲသူတွေရဲ့အချက်လက်တွေကိုယူပြီးတော့ကြော်ညာဝင်ငွေရောက်အောင်လုပ်နေတာမှလည်းကာကန်ရှင်တွေရဲ့ခွင့်ပြုချက်ကိုရှင်းလင်းလင်းရောက်အောင်ယူတဲ့တယ်လို့တိုက်တွန်းနေကြတော့မှာပဲ
။ Facebook သုံးသူတွေအတွက်ကိုရီးလုံညုံကြီးစိတ်မချစရာတွေရှိနေပေမဲ့ Facebook ကိုမသုံးဘဲနေမလားဆိုရင်တော့ဖြတ်ဖို့ခက်တယ်လို့တော်တော်များများကပြောကြတယ်ရှင်။Forbes magazine ရဲ့ဆောင်းပါးတစ်ခုမှာဆိုရင် Facebook ကလူတွေရဲ့ဘဝတွေမှာဘလို့ဆက်နွယ်ပတ်သက်နေသလဲဆိုတာကိုထောက်ပြပြီးတော့ဖျက်ရခက်တဲ့အကြောင်းရေးထားတယ်။တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာရောဒီကိုယ့်ရဲ့နေတတူကလှုပ်ရှားလဲပတ်နေတဲ့နေရာမှာရောအလုံးလုံးတဲ့နေရာမှာရောအစွန်းစုံစုံဒီအစိုးရတွေနဲ့ပတ်သက်တဲ့နောက်ဆုံးသတင်းတွေသိချင်ရင်တော့မှ Facebook ပေါ်မှာကြည့်လို့ရတယ်လို့ဆောင်းပါးရှင်ကရေးတယ်
။လူတွေရဲ့ဘဝကို Facebook ကထိန်းချုပ်ထားသလိုဖြစ်တဲ့အထိကိုကိုယ်နဲ့ပတ်သက်တဲ့အကြောင်းတွေမှာ Facebook ကထဲထဲဝင်ဝင်ပတ်သက်နေပါတယ်။online ပေါ်ကကိုယ့်ရဲ့အကြောင်းတွေတင်မကောက်ဘူး offline မှာဖြစ်နေတဲ့ကိစ္စတွေကိုပါ Facebook ကချိရခန့်နေကိုကြီးအချက်တွေမလုံခြုံဘူးဆိုတာသိလျက်နဲ့သူကိုယ်တိုင်လည်း Facebook ကိုမတုံးရမနေနိုင်ဘူးဖျက်ရအလွန်ခက်တယ်တဲ့ဒါကြောင့်လည်းပဲဒီလုံခြုံရေးပြဿနာတွေတစ်ခုပြီးတစ်ခုပေါ်နေတာတော့မှ Facebook တုံးသူတွေတိုးနေတော့မှပဲလို့အဲ့ဆောင်းပါးကပြောပါတယ
် California တက္ကသိုလ် Berkeley ကဒီ information ဌာနတွဲဘက်ဌာနမှူး Jess Goldhammer ကလည်း Facebook ကိုဘာကြောင့်လူတွေဖျက်ရခက်ခဲတယ်လဲဆိုတာကိုအခုလိုသုံးသပ်ပြပါတယ
် But I think it's going to be hard to get people to actually abandon that platform in part because remember the business model is Stay addicted to the platform. Give us as much data as you possibly can. Let us sell that data to
the advertisers. Facebook ကိုမတုံးမဲ့ဆွန့်လွတ်လိုက်ဖို့ဆိုတာခက်ခဲပါလိမ့်မယ်တဲ့ Facebook ဝင်ငွေရအောင်လှုပ်ထားတဲ့ပုံစံကလူတွေဆွဲပြီးသုံးနိုင်သမျှသုံးနေအောင်ဆွဲဆောင်တယ်သုံးတဲ့သူတွေနဲ့ဆိုင်တဲ့ကိုယ့်ရဲ့အချက်အလက်ကိုများနိုင်သမျှများများရအောင်ယူတယ်။အဲ့ဒီအချက်အလက်တွေကိုကြော်ညာရှင်တွေကိုရောင်းတယ်။ကြော်ညာတွေကရတဲ့ဝင်ငွေနဲ့သုံးဆွဲသူတွေသဘောကျတဲ့ဒီနည်းပညာဝန်ဆောင်မှုတွေကိုပြန်ပေးတယ်။အဲ့ဒီဝန်ဆောင်မှုတွေကြောင့်လူတွေကဆွဲနေတယ်။ Facebook ကိုဖျက်ဖို့ခက်ခဲတယ်လို့ California တက္ကသိုလ် Berkeley က Information ဌာနတွဲဘက်ဌာနမှကရှင်းပြတာပါ
။ Facebook လူမှုကွန်ရက်ကိုဖန်တီးတည်ထောင်တဲ့ Mark Zuckerberg ကတော့ကမ္ဘာကြီးမှာလူတိုင်းအင်တာနက်သုံးနိုင်ရမယ်။တယောက်နဲ့တယောက်အကျိုးရှိရှိချိတ်ဆက်ဆက်သွယ်နိုင်ရမယ်။လူသားတွေကိုအကျိုးပြုတဲ့လူမှုကွန်ရက်ဖြစ်ရမယ်ဆိုပြီးတော့ Facebook နဲ့ပတ်သက်လို့ရည်ရွယ်ချက်ကောင်းတွေထားတဲ့အကြောင်း15နှစ်ပြည့်အထိမ်းအမှတ်ထုတ်ပြန်ချက်မှာပြောထားပါတယ
်15နှစ်တွင်ဒီလူမှုအတိုင်းအဝိုင်းအတွက်ကောင်းကျိုးတွေဖြစ်အောင်လှုပ်ပေးနိုင်ခဲ့တယ်လို့ဆိုးကျိုးဖြစ်စေခဲ့တာကလည်းညင်းမရပါဘူး15နှစ်တွင်မှဒီသုံးဆွဲသူတန်း2000ကျော်တိုးတက်ခဲ့တယ်လို့နောက်15နှစ်မှဆက်ပြီးတိုးတက်နေမှာလားဆိုတာကတော့ Facebook ရဲ့ပုံရိပ်ထိခိုက်စေခဲ့တဲ့ကိစ္စတွေကို Facebook ကုမ္ပဏီတာဝန်ရှိသူတွေဘလောက်ထိထိရောက်ရောက်ကင်တွယ်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပြောနေကြပါတယ်ရှင်။